နှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်အဓိပ္ပာယ်ရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝင်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရဲတော့ဗိုက်ဒီပေကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာနေစဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ကြေပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလေးအတော့ကူဒုက္ခရောက်နေလေလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ကုဒုတိယကျင်ပြပေးမှာကတော့
stiff upper lip
ဖြစ်ပါတယ်။စာလုံးပေါင်းက S T I F F stiff ကတောင်းနေတာမလှုပ်ဖဲနေတာ U P P E R upper ကအပေါ် L I P lip ကနှုတ်ခမ်းဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်တော့ရှင်များသိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီနည်းအားဖြင့်တော့လူတဦးကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတိမာဆိုးလို့ကိုစိတ်ကိုထိန်ပြီးဘာမှနှုတ်ကနေမပြောတာဆိတ်ဆိတ်ငြိမ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad newsthat she will soon be losing her job, she kept a stiff upper lip.
Mary ga tu ma ja mi a lou pyut daw me so de sei ma kaung sa ya tadin ja bi me. Tu di chang ba ma ma pyo be ni ke de li lo thi be ya ba de. U ma go naw ta khaw na sin chi ja ya aw.
When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
Ku se le jin pya pi ma ga ro.
Lips are sealed.
ဖြစ်ပါလေစာလုံးပေါင်းက LIPS lips ကနှုတ်ခမ်း SEALED sealed ကSEAL sealed ဆိုတဲ့ဝဟာရကဆင်းသက်လာပြီးပိတ်ထားတာကိုဆိုလိုတာဖြစ်ပါလေစကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့ပါးစပ်ကိုပိတ်ထားတာပေါ့ idiom ဒီပေကလည်းရှင်းပါလေပါးစပ်ကိုပိတ်ထားတယ်ဆိုရင်တခုခုအကြောင်းကိုထုတ်မပြောဘဲနေတာပေါ့အထူးသဖြင့်လူတူဦးကသူများမသိစေခြင်းနဲ့အကြောင်းကိစ္စတစ်ခုခုကိုကိုကတိထားတယ်ဆိုရင်အဲ့ဒီမသိစေခြင်းတဲ့သတင်းကိုကိုကရှောက်မပြောတာနှုတ်လုံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joan promised me that she won't tell my parents that I'm going out with Susan she said her lips are sealed
Joan ကကျွန်တော် Susan နဲ့တွေ့နေတာကိုကျွန်တော်မိဘတွေကသွားမပြောဘူးလို့ကြေပေးထားတယ်။သူနှုတ်လုံပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
ခုနောက်ဆုံးတင်ပြပေးမှာကတော့
tight-lipped
ဖြစ်ပါတယ်။စာလုံးပေါင်းက T-I-G-H-T tight ကကြက်တာ L-I-P-P-E-D lipped ကLIP lip နှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ဝဟာရကဆင်းသက်လာတာဖြစ်ပါတယ်ဒီနေရာမှာပထမဝဟာရ TIGHT tight နဲ့ LIPPED lipped ကြားမှာတုံးတို့ဆိုတဲ့ hyphen ကိုခံထားတာဖြစ်ပါတယ်။ဒီ tight lip ဝဟာရကနာမဝိသေသန adjective ဖြစ်ပါတယ်။ဒီစကားလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့နှုတ်ခမ်းကိုစီထားတာပေါ့။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဗစက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ဘာမှထုတ်မပြောဘဲနှုတ်ပိတ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြကြရအောင
်။ Jim was tight-lipped about his plans to get married. We don't know anything about his girlfriend.
Jim ကသူ့လက်ထပ်မဲ့အစီအစဉ်ကြောင်းလုံးဝဘာမှထုတ်မပြောဘူးလေ။သူ့အမျိုးသမီးကြောင်းလည်းကျွန်တော်တို့ဘာမှမသိကြဘူးလို့ကြေပယ်ရပါတယ်။
Jim was tight-lipped about his plans to get married. We don't know anything about his girlfriend.
ဒီကနေ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip, lips are sealed, tight-lipped.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင်